က်ရုပ်တွေကလူတွေအတွက်ကောင်းကျိုးဖြစ်စေမလားဆိုးကျိုးဖြစ်စေမလားဆိုတာကိုဗြိတိန်ကအထင်ကြီးရကမ်ဘရစ်တက်တို့ကြီးမှာဇဂီယေလူပွဲလုပ်ခဲ့တဲ့အကြောင်းကစိတ်ဝင်စားစရာကောင်းတယ်နော်ကိုသားညုံ
ဇဂီယေလူခဲ့တဲ့သူကိုယ်တိုင်ကစိတ်ယုတ်ဖြစ်နေတာပိုတော့မှစိတ်ဝင်စားဖို့မကောင်းဘူးလားမဆွေမော
ကဘာမှာတက်တန်းအရင်ဆုံးဇဂီယေလူအသင်းကကမ်ဘရစ်တက်တို့မှာရှိတာလေအဲ့ဒီမှာစိတ်ယုတ်ကပထမဆုံးလာပြီးတော့ဇဂီယေလူခဲ့တာရှင်ဆက်ရုပ်ဆိုလို့တာမန်ဆက်ရုပ်မျိုးလို့မထင်လိုက်နဲ့အောင်ဇဂီယေလူဘောတက်တက် IBM ကတီထွင်ထားတဲ့ဒီဇဂီယေလူ AI ညာရည်တူးစနစ်နဲ့ Project Debater ရှင်ဇဂီယေလူဘဲမှာသူ့ဘက်ကဘလို့အဖွင့်သုံးသက်ချက်ပေးတယ်လဲဆိုတာနားထောင်ကြည့်ရအောင
် AI will not be able to make a decision that is the morally correct one because morality is unique to humans
ဇိုက်တာဘိုင်းကိုချီခံပြီးတော့ဆုံးဖြတ်ချက်ချရတဲ့ကိစ္စမျိုးတွေမှာတော့ဆက်ရုပ်တွေကလူတွေလိုမျိုးဆုံးဖြတ်ချက်မချနိုင်ဘူးဆိုတဲ့အကြောင်းဇဂီယေလူဆက်ကပြောနေတာပါ
ဒီ AI စနစ်နဲ့ဆက်ကခက်ခဲနဲ့နေတဲ့အကြောင်းအရာတွေကိုလူတွေနဲ့အပြိုင်အခြေတည်ဆွေးနွေးနိုင်ဖို့ပထမဆုံးတီထွင်ထားတဲ့ဆက်ပါဒီ project debater ကို2012ခုနှစ်ထဲက IBM ကုမ္ပဏီကထွင်းနေတာ2019နှစ်စံပိုင်းတုန်းကလည်းကမ္ဘာဇဂီယေလူချန်ပီယံနဲ့အပြိုင်ဇဂီယေလူခဲ့ဘူးသေးတယ်အဲ့ဒီတော့ချန်ပီယံ Harish Natarajan ကိုနိုင်အောင်ဇဂီယေမလူနိုင်ခဲ့ဘူးလေ
ကမ်ဘရစ်တက္ကသိုလ်ဇဂီယေလူပွဲမှာတော့ project debater AI ကိုနီးအစ်စ်နဲ့သူတည်သူတွေကကြိုတင်လေ့ကျင့်ပြင်ဆင်ခဲ့ကြတာတဲ့AI ညာရည်တုဆိုတဲ့အတိုင်းဖြစ်နိုင်ခြေပေါင်းသိမ့်တန်းချီကိုမှတ်ခိုင်းပြီးတော့ဆက်ကိုဆုံးဖြတ်နိုင်စွမ်းရှိအောင်လို့လေ့ကျင့်ပေးတာမို့လားအရင်တုန်းကတော့ဒီသတင်းစာတွေမဂဇင်းတွေတဲကဆောင်းပါးပေါင်းများစွာကိုဆက်ကိုမှတ်ခိုင်းခဲ့တာအခုတစ်ခေါက်မှာတော့ Cambridge ကျောင်းသူကျောင်းသား1100ရဲ့ထင်မြင်ချက်တွေကိုဆက်ကိုမှတ်ခိုင်းပြီးတော့ဇဂီယေလူခိုင်းခဲ့တာတဲ့
IBM computer ရဲ့အင်မတန်အစွမ်းထက်တဲ့တွက်ချက်နိုင်စွမ်းကိုအသုံးချပြီးတော့မေးခွန်းပေါ်လာတာနဲ့အဲ့ဒီမေးခွန်းနဲ့ဆိုင်တဲ့အချက်အလက်တွေကိုဆက်ကသူ့အလိုလိုရှာပြီးတော့10မိနစ်လောက်အတွင်းမှာအကောင်းဆုံးအဖြေကိုသုံးသပ်ဖြေနိုင်အောင်လို့ဆက်ကိုလေ့ကျင့်ပေးထားတဲ့အကြောင်း IBM Project Debater တာဝန်ရှိသူ Noam Slonim ကအခုလိုရှင်းပြရရှင်
။ Really the question is what will happen if you will pose a question to many different people and ask them to contribute their opinions?
လူတွေများကြီးကိုမေးခွန်းပို့ရမေးပြီးသူတို့ရဲ့ထင်မြင်ချက်တွေအဖြေတွေကိုပြောခိုင်းတာမျိုးဒီပညာနဲ့လုပ်လို့ရမလားဆိုပြီးလေ့လာတာပါ။အရေးကြီးတဲ့ဆုံးဖြတ်ချက်ချရသူမျိုးတွေအတွက်ပိုကောင်းတဲ့ဆုံးဖြတ်ချက်မျိုးချနိုင်တော့အောင်အထောက်အကူဖြစ်တဲ့အဖြေမျိုးဒီပညာနဲ့ဖြေနိုင်မလားဆိုတာကိုစမ်းသပ်တာဖြစ်ပါတယ်
။ Project Debater ဇဂီယေလူဆက်ကိုအချက်အလက်ပေါင်းများစွာလေ့လာမှတ်ခိုင်းထားပြီးတော့တက်ဆိုင်တဲ့ခေါင်းစဉ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအကြအနရှင်းလင်းပြောပြနိုင်အောင်လို့သူတို့ကတီထွင်နေတာပါ။ဇဂီယေလူပွဲမှာအပြိုင်ဇဂီယေလူသူထက်ကိုသူပြောတာကိုလက်ခံအောင်အထောက်အထားနဲ့ရှင်းပြနိုင်ဖို့အတွက် AI ညာရည်တုနဲ့မှတ်ခိုင်းနေတာကိုသားညုံဦးရ
လူနဲ့ပြန်စကေးလူရဲ့နေရာမှာဆက်ရဲ့လုံနိုင်စွမ်း၃ခုပေါ်မှာခြေခံပြီးတော့အခြေတင်ဆွေးနွေးနိုင်အောင်လို့ project debater ကိုတီထွင်သူတွေကလေ့ကျင့်ပေးနေကြပါတယ်။ပထမတစ်ခုကဆက်ကိုမှတ်ခိုင်းထားတဲ့အချက်လက်တွေကအကောင်းဆုံးအချက်တွေကိုယူပြီးတော့ခြေပစကားကိုရေးနိုင်ပြောနိုင်ဖို့သူပြောတာကိုလက်ခံနိုင်လောက်တဲ့အထိဆွဲဆောင်ပြောနိုင်ဖို့လေ့ကျင့်ပေးထားတာပါ
။ဒုတိယတစ်မျိုးကတော့ဒီစာချောင်းအခြေကြီးအဆက်မပြတ်ပြောနေတာကိုအလုံးစုံနားလည်အောင်နားထောင်နိုင်စွမ်းကိုလေ့ကျင့်တဲ့နည်းပါ။ပြန်ဘက်ကပြောနေတာကိုဆက်ကပြန်ပြီးတော့ခြေပနိုင်အောင်လို့အကြာနီးနဲ့လေ့ကျင့်တဲ့နည်းဖြစ်ပါတယ်။နောက်ဆုံးတတိယနည်းကစိတ်ဝင်စားဖို့အကောင်းဆုံးလို့ထင်ပါတယ်။ AI ဉာဏ်ရည်တုစနစ်ကိုလူတွေတွေးသလိုဟိုလိုပြောလိုက်ရင်ထိရောက်မလားဒီလိုပြောလိုက်ရင်ပိုထိရောက်မလားဆိုတာမျိုးချင်းချိန်နိုင်စွမ်းနဲ့အကောင်းဆုံးခြေပစကားရေးလူနိုင်အောင်လို့ Project Debater ကိုလေ့ကျင့်ပေးနေတာဖြစ်ပါတယ်
။တကယ်တော့စကားရေးလူတဲ့ဆိုတာကလူသားတွေရဲ့အသိပညာဗဟုသုတတွေဖြတ်ထိုးဉာဏ်တွေချင်းချိန်နိုင်စွမ်းတွေအားလုံးကိုပြန်ဆန်ကြတဲ့ရှေ့အကျဆုံးနည်းတစ်ခုဖြစ်ပါတယ်။အဲ့ဒါကိုဘာကြောင့်ဆက်နဲ့ပြန်ခိုင်းမှလဲဆိုပြီးတော့မိကုံထုတ်သူတွေလည်းရှိပါတယ
် Project Debater ကိုတီထွင်သူတွေကတော့လူတွေဆုံးဖြတ်ချက်ချတဲ့နေရာမှာပိုကောင်းတဲ့ဆုံးဖြတ်ချက်တွေချနိုင်အောင်အထောက်အကူပေးဖို့ဖြစ်တယ်လို့ဆိုတယ
် Another example is an employer that would like to collect feedback from thousands of employees in the company to decide about a new policy
ဥပမာတစ်ခုပြောရမယ်ဆိုရင်ကုမ္ပဏီတွေမှာဘယ်လိုကိစ္စတွေကိုပိုကောင်းပိုတိုးတက်စေချင်လဲဆိုတာအလုပ်သမားထောင်ချီရဲ့အကြံပြုချက်တွေကိုရယူပြီးစီကတ်တစ်ချမှတ်တာမျိုးစိုးရကထုတ်ဖို့ရှိတဲ့မူဝါဒအစ်စ်ပေါ်ပြည်သူတွေရဲ့သဘောထားကြားကျင်တာမျိုးတွေမှာအသုံးဝင်ပါလိမ့်မယ်။ဆုံးဖြတ်ချက်ချသူတွေနဲ့ချမှတ်မဲ့ဆုံးဖြတ်ချက်တက်ရောက်မှုကိုခံကြရမယ့်သူတွေကြားမှာဒီပညာကတိတိယောက်ယောက်ဆက်သွယ်ပေးတဲ့လမ်းကြောင်းတစ်ခုဖြစ်နိုင်ပါတယ်
။ Artificial Intelligence ညာရင်တုနဲ့လူသားတွေပြိုင်တဲ့နေရာမှာ AI ကလူတွေကိုအနိုင်ရခဲ့တာတွေရှိပါတယ်။ဥပမာ1990ပြည့်နှစ်ပိုင်းတွေတုန်းကကမ္ဘာစစ်တူရင်ချန်ပီယံ Garry Kasparov ကို IBM ရဲ့ Deep Blue Computer ကအနိုင်ယူခဲ့တာမျိုး။နောက်အခုနှစ်ပိုင်းတွေမှာဆိုရင်လည်းအနိုင်ကစားဖို့ခက်တဲ့ Go Game ကို Deep Mind ရဲ့ Alpha Go ဆက်နဲ့ Go Champion တို့ကစားကြတာဆက်ကအနိုင်ရထားတယ်လေ
။ဒါပေမဲ့စကေးလူပွဲမှာတော့အခုထက်ကြီးဆက်ကလူကိုနိုင်အောင်လို့စကေးမလုနိုင်သေးဘူးဗျ။အခု ခု2019ဖေဖော်ဝါရီလတုန်းက Project Debater ဆက်နဲ့စကေလူကမ္ဘာချန်ပီယံ Harris Natarajan တို့အပြန်စကေလူကြတော့ဆက်ကရှုံးသွားတယ်မှာပါ
Does not deal with the underlying problems in society.
Harris Natarajan arguing against the resolution subsidized preschool declared our winner. Congratulations to them.
အတိမြတ်ဗဟုသုတဘိုင်းမှာဆက်ကိုလေ့ကျင့်ပေးလို့ရပါမယ်။စိတ်ခံစားချက်ဘိုင်းမှာတော့ဆက်ကလူကိုမမိနိုင်သေးဘူးလို့ကမ္ဘာချန်ပီယံ Natarajan ကပြောပါတယ်။
I think there's something, at least at this stage, about where we hear emotions, where we hear notions of morality.
မလုံနိုင်ဘူးဆိုရင်နောက်9နှစ်10နှစ်မှာလူသားတွေကိုဆက်ကကြော်တက်သွားနိုင်တဲ့အလားအလာတွေရှိပါတယ်
။သူပြောသလိုဆက်တွေကိုလူတွေထက်ဉာဏ်ရည်သာအောင်လို့ AI ဉာဏ်ရည်တုစနစ်နဲ့လေ့ကျင့်ပေးလို့ရပါမယ်။စိတ်ခံစားမှုအခြေခံတဲ့ကိစ္စတွေမှာတော့လူတွေကိုမှီနိုင်ပါမလားဆိုတာစိတ်ဝင်စားစရာကောင်းတယ်ကိုသားညုံရ
။ Cambridge Tech သူစကေလူအတင်းကတော့ဒီ AI ဉာဏ်ရည်တုနည်းပညာကအနာဂတ်မှာလူသားတွေအတွက်အကောင့်ထက်အဆိုးဖြစ်စေမယ်လို့ပြောကြတယ်မှတ်စုပြမယ်။
လူရာထက်ပိုးနေတဲ့သတင်းအချက်အလက်တွေ၊သတင်းတူသတင်းမှားတွေ၊အပေါ်ယံစဉ်းစားမှုတွေနဲ့ပြည့်နေတဲ့ကမ္ဘာကြီးမှာသကရေလူဆက် Project Debater ကကွန်ပျူတာဉာဏ်ရည်ရုနဲ့အခြေအနေဆွေးနွေးတင်ပြနိုင်တာကြောင့်ဆုံးဖြတ်ချက်ချဖို့အသုံးဝင်တဲ့အချက်အလက်တွေကိုသိရနိုင်တယ်လို့ IBM ကုမ္ပဏီရဲ့ Project Debater ကိုတီထွင်နေသူတွေကတော့ပြောနေပါတယ်ရှင်။